မလေးရှားနိုင်ငံမှာအထွေထွေရွေးကောက်ပွဲကိုမေလ9ရက်နေ့မှာကျင်းပမယ်လို့မလေးရှားရွေးကောက်ပွဲကော်မရှင်ကအင်္ဂါနေ့ကကြေညာခဲ့ပါတယ်။နိုင်ငံကိုနှစ်ပေါင်း60ကျော်အုပ်ချုပ်နေတဲ့လက်ရှိအာဏာရ PN မြန်မာပါတီအတွက်အခက်အခဲဆုံးရွေးကောက်ပွဲဖြစ်လိမ့်မယ်လို့အကဲခတ်တွေကတုံ့တက်နေကြပါတယ်။အစိုးရဗန်နာဝင်နဲ့တည်ထောင်ထားတဲ့ 1MDB လုပ်ငန်းကြီးကဒေါ်လာ3000ချီအဂတိလိုက်စားမှုတွေအတွင်းမှာဝင်ကြီးချုပ်နာဂျစ်ဒွါဆက်ပါဝင်ပတ်သက်နေတယ်လို့စွပ်စွဲခံရပါတယ်။အဲဒီလုပ်ငန်းကြီးကနေနိုင်ငံဖြတ်ကျော်ငွေကြေးအလွဲသုံးစားလုပ်မှုငွေကြေးခွာချမှုတွေလုပ်ထားတဲ့ဆိုတဲ့ဆွဆွဲချက်တွေကြောင့်အမေရိကန်နဲ့တခြားနိုင်ငံတွေမှာစုံစမ်းစစ်ဆေးခံနေရပါတယ်။ဒါရင်မကတစ်ချိန်လုံးကတွေ့ရဆရာဖြစ်ခဲ့ပြီးတော့အခုအထူးအတိုက်ခံဖြစ်နေတဲ့ဝင်ကြီးချုပ်ဟောင်းမဟာဒီယာမိုဟာမက်ရဲ့စိန်ခေါ်မှုကိုလည်းနာဂျစ်ဘရာဇက်ရင်ဆိုင်ရနိုင်ပါတယ်။အခုအသက်62နှစ်ရှိပြီဖြစ်တဲ့မဟာဒီယာမိုဟာမက်ဟာနိုင်ငံရေးလောကကနေပြီးတော့အနားယူခဲ့ပြီးမှ YMTB အရှုပ်တော်ပုံကြီးအပေါ်ဒေါ်လာထွက်ပြီးတော့လွန်ခဲ့တဲ့နှစ်နှစ်သုံးခါမှနိုင်ငံရေးလောကရဲ့ပြောင်းဝင်လာခဲ့တာပါရွေးကောက်ပွဲဝင်မဲ့သူနာမည်စာရင်းတွေကိုတော့ဧပြီလ28ရက်နေ့မှာထုတ်ပြန်ကြေညာမယ်လို့မျှော်လင့်ရပါတယ်ရွေးကောက်ပွဲကျင်းပဖို့တတ်မှတ်ထားတဲ့မေလ9ရက်နေ့ဟာကြားရဖြစ်နေတဲ့အတွက်တချို့ကလည်းမကြေမနက်ဒေါ်လာထွက်နေပါတယ်နှစ်ပေါင်း20အတွင်းပထမဆုံးရွေးကောက်ပွဲကိုကြားရကျင်းပတာဟာမဲပေးသူအရေးအတွက်နေပြီးတော့ဒီဝင်ကြီးချုပ်နာဂျစ်ဘရာဇက်အတွက်အစာရအောင်လို့တမင်လုပ်တာလို့မကြေနပ်သူတွေကပြောပါတယ်ရွေးကောက်ပွဲမဲဆယ်စည်းရုံးရမယ့်ရက်ကိုလည်း17ရက်နေ့လို့ရွေးကောက်ပွဲ17ရက်လို့ဒီရွေးကောက်ပွဲကော်မရှင်ကကြေညာထားပါတယ်။မလေးရှားရှက်တော်ကိုဖျက်သိမ်းသောဝင်ကြီးချုပ်နာဂျစ်ကပြီးခဲ့တဲ့တောက်ချာနေ့တုန်းကပဲကြေညာခဲ့တာဖြစ်ပါတယ်။